ရခိုင်ပြည်နယ်မင်းပြမြို့နယ်အတွင်းစစ်ကောင်စီရဲ့တိုင်းဗဟိုလက်ကျင်ရေးတင်းနှံချောင်းကိုရခိုင်တပ်တော်အေကတိုက်ခိုက်နေပြီးနေရာအများစုကိုသိမ်းယူထားပြီလို့အေအေပါဝင်တဲ့ညီနောင်၃ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ရှမ်းပြည်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကရဟတ်ရင်တွေနဲ့တပ်ကိုလွတ်ခေတာကိုအေအေဘက်ကပြန်လည်ရှင်းလင်းတိုက်ခိုက်ခဲ့တယ်လို့အေအေကထုတ်ပြန်ပါတယ်။မြန်မာနိုင်ငံတော်ဝါမှာတော့ရခိုင်ဒေသအပြင်ချင်းပြည်နယ်စကိုင်းတိုင်းပြင်းပြင်းနဲ့တနင်္လာရီဒေသတွေမှာမြန်မာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်တွေအကြားတိုက်ပွဲတွေပြင်းထန်နေပြီးမြန်မာစစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုတွေပိုးပြီးတော့တွန်းပြင်လုပ်ကိုင်နေပါတယ်။စကိုင်းတိုင်းကလေးမြို့နယ်အတွင်းမှာလည်းဒေသခံချင်းကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေပြင်းထန်နေပြီးကလေးမြို့မြောက်ပိုင်းမှာစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးကိုအသုံးပြုပြီးတော့တိုက်ခိုက်တယ်လို့ဒေသရင်းသတင်းတွေအရသိရပါတယ်။မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ကလေးမျိုးကလေးတက္ကသိုလ် PDF ကကွယ်ရေးတပ်တွေကတိုက်ခိုက်ပြီးကျောင်းဝန်ထမ်းနဲ့ဆရာဆရာမတချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်တိုက်ပွဲအတွင်း PDF တချို့ရဲ့ရုပ်အလောင်းနဲ့လက်နက်ပစ္စည်းတွေကိုဖမ်းဆီးရမိတယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့ပါတယ်တချိန်တည်းမှာတော့ကရင်ပြည်နယ်ရင်းကော့ကရိတ်မြို့နယ်ထဲမှာလည်းစစ်ကောင်စီစခန်းနဲ့ဂိတ်စခန်းတချို့ကို KNLA ပူးပေါင်းတပ်ဖွဲ့တွေကဝန်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်